အမေရိကန်သမ္မတအိမ်ဘျူရိုအပြင်ဘက်မှာဒီလက်နက်ကင်တူကို Secret Service American 2လုံခြုံရေးတပ်ဖွဲ့ဝင်တွေကပြစ်ခတ်ဖမ်းဆီးလိုက်ပါတယ်ဒီကနေ့မတ်လ9ရက်တနင်္ဂနွေနေ့အစောပိုင်းဒီပြစ်ခတ်မှုဖြစ်ပြီးတော့မကြာခင်မှာပဲ Secret Service ကသတင်းထုတ်ပြန်တာပါသမ္မတ Donald Trump ကတော့ဒီကနေ့မနေ့အိမ်ဘျူရိုမှာရှိမနေပဲ Florida ပြည်နယ်ကိုရောက်နေပါတယ်ဒီ American 2လုံခြုံရေးတပ်ဖွဲ့ Secret Service ပြင်ပဆက်ဆံရေးအကြီးအကဲ Anthony Guglielmi ကအိန္ဒိယနာကနေဝါရှင်တန် DC ကိုလာတဲ့ဒီအသေးခံလောက်ချက်လိုသူရဲ့ပုံပန်းတရံအချက်လက်တွေကိုဒီတကံရဲတပ်ဖွဲ့ကပေးပို့ထားတာကြောင့်သူတို့အနေနဲ့ရရှိထားတယ်လို့ဆိုရတယ်ဒီရရှိထားတဲ့အချက်အလက်နဲ့ကိုက်ညီသူကိုအိမ်ဘူရိုအနီးမှာ Secret Service တပ်ဖွဲ့ဝင်တွေကတရှိခဲ့ပြီးတော့ရပ်ထားတဲ့သူ့ရဲ့ကားကိုလည်းတရှိခဲ့တယ်လို့ဆိုရတယ်အမေရိကန်ထူးလွန်ကြွေးတပ်ဖွဲ့ဝင်တွေကအဲ့ဒီသူအနာကိုကတ်သွားတဲ့အခါမှာတနတ်ထုတ်ပြီးတော့ဝေရမ်းတဲ့အတွက်ကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေကပြစ်ခတ်ခဲ့တယ်လို့ဂူဂျလီယယ်မီကပြောပါတယ်အခုအခါမှာတော့အဲ့ဒီသူကိုဆေးရုံခေါ်ဆောင်သွားပြီးတော့သူ့အခြေအနေကိုတော့မသိရသေးဘူးလို့ဆိုပါတယ်အမေရိကန်ထူးလုံခြုံရေးတပ်ဖွဲ့ Secret Service တပ်ဖွဲ့ဝင်တွေကတော့ထိခိုက်ဒဏ်ရာရတာမျိုးမရှိဘူးလို့ဒီ Secret Service ကထုတ်ပြန်ပါတယ်ပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့ Washington DC ရဲဌာနကစုံစမ်းစစ်ဆေးနေပါတယ်ခင်ဗျာ